VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မောင်ပါ။ COVID ကရောဂါကြီးဖြစ်တာတစ်နှစ်ရှိလာတဲ့အချိန်မှာကရောဂါအပေါ်စိုးရိမ်လွန်ကဲစိတ်လျှော်သွားတာကသူ့အတွက် new normal ဖြစ်တယ်လို့ American ပြည်ထောင်စုကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာခိုင်စင်ဆန်းကပြောပါရယ်။ Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းရဲ့ new normal အတွေ့အကြုံတွေထဲမှာCOVID ကရောဂါနဲ့ပတ်သက်တဲ့မှတ်သားစရာပညာတွေရတာလည်းပါတယ်လို့အခုလိုပြောပြထားပါတယ်
အရင်တော့ကတော့လေဆက်ဆက်ချင်းဒီကိုဗစ်ယောဂါဆက်ဖြစ်တဲ့အချိန်တုန်းကတော့အကောဒီယောဂါအသစ်ဆိုတော့စိတ်ထဲမှာလည်းဒီစိုးရိမ်ကြောက်ကြောက်မှုတွေရှိရပေါ့လေခုနောက်ပိုင်းကျတော့ဒီယောဂါနဲ့ဒီလိုပဲကုသလာလဲကြပြီဆိုတော့ပုံမှန်လိုဖြစ်နေရပေါ့လေအရင်ကတော့ကြောက်စရာလန့်စရာမဟုတ်တော့ဘဲနဲ့ဒါနေစဉ်တူကကိုလုံးနေကြအလုပ်တစ်ခုလိုပဲဖြစ်တာပေါ့လေအရင်တော့ဆိုလဲဒီလို patient နေနဲ့ covid patient နေကိုတွားကြည့်ရမယ်ဆိုလို့ရှိရင်ကိုကနည်းနည်းစိတ်ပူရပေါ့ဘာလို့လဲဆိုတော့ကိုကဒီအကြောင်းလဲကောင်းကောင်းမသိပေါ့နော်အဲအရင်ဆက်ဆက်ချင်း January February March လောက်ကပေါ့အဲ့လောက်တော့စိတ်ပူခဲ့ရတာမျိုးအခုဆိုမရှိတော့ဘူးဘာလို့လဲဆိုတော့ဒီယောဂနဲ့ကိုပေါ့နော်ရင်းနှီးခဲ့ရတယ်ကြာပြီအဲ့လိုမျိုးကောင်းနေ glove တွေဝတ်လို့ရှိရင်ကိုမကူးနိုင်ဆိုရလေတည်ရဲ့ကိုလည်းနေ့တိုင်း patient တွေကိုကြည့်နေပေမဲ့တခါမှကိုပဲမရခဲ့တော့ပို့ပြီးတော့အာကိုပို့ပြီးတော့ပေါ့နော်ဘာဘလိုနေရမလဲဘလိုထမ်းမလဲဆိုတော့ပို့တိလာရပေါ့
အဲ့တော့ဒေါက်တာခိုင်းရဲ့ဒါဆို new normal ဆိုတာကဒီ covid patient တွေကိုကူးတဲ့အခါမှာဟိုကြောက်စိတ်မရှိတော့ဘူးဆိုတာကိုရဲ့ new normal ဖြစ်သွားတယ်လို့ပြောလို့ရလား
ဟုတ်တယ်ဟုတ်တယ်ရှင်အဲကျမတယောက်တည်းမဟုတ်ဘူးပေါ့လေဒီလိုဆေးရုံကလူတွေအကုန်လုံးပဲအထူးစားမဟုတ်တော့တဲ့သဘောပေါ့လေဟိုအရင်တုန်းကတော့ဆေးရောက်လောက်နဲ့ဟိုဆေးရုံမှာတော်တော်လေးဟိုထူးထူးဆန်းဆန်းတွေဟောကိုဗစ် patient တွေရှိရဲဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါထူးခြားတဲ့ယောဂဖြစ်တာဟုတ်ခုကြတော့အရင်တုန်းကထက်နှစ်ဆသုံးဆလောက်ပိုများနေပေမဲ့လေဒီ case ကအရင်များနေခါကြတော့ဒါသမီးရောကြလို့ကိုရီနေ့တိုင်းကြုံတွေ့နေရတဲ့ယောဂတစ်ခုလို့ပေါ့နော်အကုန်လုံးဒီ nurse တွေရောအတွေးဖောက်တဲ့လူတွေရောတမန်ရိုက်တဲ့လူတွေရောပေါ့နော်ဆရာဝန်တွေအကုန်လုံးကပါအရင်ကတည်းကထက်စားလို့ရှင်ပို့ပြီးတော့ရင်းရင်းနှီးနှီးဖြစ်တယ်ပေါ့နော်ဒီယောဂနဲ့
ဟုတ်အရင်ပါလာပြီပေါ့နော်သိပြီးတော့ကြောက်စရာလို့
ပြောနေဟုတ်ကဲ့ဟုတ်ရင်ပါလာကြပြီပေါ့
အဲ့တော့ဒီ covid မဖြစ်ခင်တော့ပေါ့ဒီဒေါက်တာခါရဲ့အရင်တော့ကုသယောဂအထူးကုဆရာဝန်တယောက်အလုပ်ရတဲ့အလုပ်နဲ့အခု covid ကယောဂကြီးရှိလာပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အခြေအနေကိုနှိုင်းယှဉ်ပြီးတော့ပြောပြပါလားရှင့်
အရင်တော့ကတော့လေကျမတို့ခေါ်ရင်ပေါ့ကွန်ဆော့လုပ်တဲ့အလိုမျိုး patient တွေကိုကြည့်ခိုင်းနေဆိုလို့ရှိရင်တော်တော်လေးကိုကုသယောဂနဲ့ဆိုင်တဲ့အခြေအနေရှိမှခေါ်တာဆိုတော့ patient အများကြီးမရှိလာဘူးပေါ့လေအခုနောက်ပိုင်း covid ကြတော့တည့်ရတိုင်းမှာယောဂအစိုးရမြန်နေဆိုတော့လေသူတို့ကညာတော့အဖြစ်ကုသယောဂဆရာဝန်ကိုကြည့်စေချင်ကြတယ်အဲ့တော့အခုက case ကြီးကလည်းများနေတယ်ဆေးရုံထဲမှာလည်းအဲ80ကျော်ပေါ့နော်အဲ့လောက်ထိရှိလာပြီဆိုတော့ patient အရေးအတွက်ကအရင်အထက်စာလို့ရှိရင်2ဆ3ဆလောက်တော့ပုံများတယ်ပေါ့လေအဲ့တော့ဆေးရုံမှာမနက်စောကြီးသွားညဆိုလည်းနောက်ကျမှပြန်လာအဲ့လိုမျိုးပေါ့လှုပ်တဲ့အချိန်တွေကလည်းတော့အရင်အထက်ပိုပြီးများတယ်ကိုအားဖြင့်လည်းပင်ပန်းတယ်လို့စိတ်အားဖြင့်လည်းပင်ပန်းပါတယ်
ဒေါက်တာခါရကုသယောဂဆရာအထူးကုဆရာဝန်ကြီးတယောက်ပါဆိုတော့ကိုကဒီဘာသာရပ်ကိုပေါ့နော်ကုသယောဂဆရာအထူးကုအလုပ်မယ်လို့စိတ်ကူးပြီးတော့စူးစမ်းခဲ့တဲ့အချိန်တုန်းကပေါ့နော်ဒီလိုမျိုးကတ်ယောဂကြီးဖြစ်လာမယ်လို့မှန်းထားမယ်လို့မထင်ဘူးရှင့်ဟိုကိုစိတ်ကူးတဲ့မှာရှိမယ်မထင်ဘူးလေနော်ဒါကဟိုမမျှော်လင့်ပဲဖြစ်လာတယ်ဆိုတော့အဲ့ဒီအတွက်ကောကို့အတွက်ဟိုဒီလိုမျိုးဟိုထူးခြားတဲ့အတွေ့အကြုံဟိုအပြောင်းလဲဖြစ်တယ်လို့ရောပြောချင်ပါလေရှင
်ဟုတ်ကဲ့ကျမကဒီ infectious disease ပေါ့နော်ကုသယောဂကိုရွေးချယ်ခဲ့တော့ကုသယောဂကများသောအားဖြင့် antibiotic ပေးလိုက်လို့ရှင်ချက်ချင်းပြောက်သွားတယ် patient တွေချက်ချင်းပြန်ကောင်းတယ်အဲ့လိုအဲ့ဒါမျိုးအတွေ့အကြုံကိုကြိုက်လို့ပေါ့လေဒါပေမဲ့လည်းအမပြောလို့ပဲဒီလိုမျိုးpandemic ကြီးတစ်ခုလုံးနဲ့ကြုံရမယ်ဆိုတော့တခါမှမမှန်းခဲ့ပါဘူးเนาะအဲအခုကြတော့ပေါ့เนาะဒီလိုမျိုးစပြီးတော့ယောဂတစ်ခုအစအနေပြီးတော့ကိုယ်တိုင်ကိုကြပေါ့เนาะလက်တွေ့ဘယ်လို treatment အသစ်တွေဟိုပေးရတယ်ဒီဘယ်လိုမျိုးစတင်ပြီးတော့ယောဂတစ်ခုအစအနေကုသရတယ်ဆိုတာပို့ပြီးတော့ပေါ့ကိုယ့်ရဲ့ specialty ကိုပို့ပြီးတော့ appreciate ဖြစ်ရတယ်ပေါ့เนาะအဲအဲ့လိုမျိုးလူတွေအများနဲ့ပဲယောဂ black ပုံမွားရင်းတစ်ခုမဟုတ်တစ်ခုနဲ့ကြုံတွေ့နေရအောင်ပါဆိုတော့လေအဲအဲ့လိုမျိုးကိုယ့်ရဲ့ဒီ feel လည်းတော်တော်လေးကို appreciate ဖြစ်မိပါတယ်
အဲ့တော့ဒီ covid ကယောဂကြီးရပေါ့နော်ဟိုစိန်ခေါ်မှုတွေကြားရပဲကိုယ့်အတွက်ဒါရလာတဲ့ရလက်ကအကျိုးရှိတဲ့ကိစ္စတစ်ခုလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ဒီအခုကိုဗစ်ကယောဂါကြီးမှာအကုန်လုံးပဲတူတူပဲဒီဟာကိုသင်ယူရတယ်ပေါ့ယောဂါကိုသင်ယူလေ့လာကြရဲဒါကတော့ကိုတယောက်တည်းမဟုတ်ဘူးတနိုင်ငံလုံးတစ်ကွာလုံးအတိုင်းအတာနဲ့ပေါ့လေအဲကိုထက်အများကြီးစီနီယာကြတဲ့ဆရာကြီးတွေလည်းအစားလေ့လာရတာပဲကိုလည်းအစားလေ့လာရတာပဲဆိုတော့လေဒါကတော့တော်တော်ကောင်းတဲ့အတွေ့အကြုံပေါ့နော်ဒါပေမဲ့ဒီလောက်ဆိုးရသွားတဲ့တော်တော်စိတ်မကောင်းပါဘူးဒါပေမဲ့လည်းဒီဟာကနေပြီးတော့ပဲဟောကောင်းတဲ့ဘက်ကကြည့်ပြီးတော့ပညာယူရတာပေါ့နော်
ဒါနဲ့တစ်ဆက်တည်းပေးချင်တာကအဲ့တော့ကိုယ့်ရဲ့ဒီနေမှုထိုင်မှုပုံစံပိုင်းမှာရောဒီကိုဗစ်ကြောင့်ပေါ့နော်ဒီ new normal အခြေအနေမှာဘယ်လိုတွေပြောင်းလဲသွားတယ်လို့ပြောလို့ရပါလဲရှင့်
အဓိကတော့ပေါ့လေဒီလုံးမှာပဲအချိန်ကုန်နေတော့အင်းအားပေါ့မိသားစုနဲ့မတွေ့ရတာနဲ့ကလေးနဲ့မတွေ့ရတာတို့အဲ့လိုမျိုးတော့ရှိတယ်ပြီးတော့လည်းဒီယောဂနဲ့ပို့ပြီးတော့ယင်းနည်းလာပြီဆိုပေမဲ့ကိုကတော့ဒီယောဂကိုအင်းကိုသဲသွားမိမလားဆိုရဲစိတ်ပူတာတော့ရှိတာပေါ့လေအဲ့တော့အင်းရောက်တာနဲ့ခေါင်းစာခြေစုံအကုန်လုံးလဲချွတ်ရေချိုးစိတ်ကြောအဲ့လိုလုပ်ပြီးမှပဲမိသားစုနဲ့တွေ့ရတဲ့သဘောပေါ့နော်အဲ့လိုမျိုးတော့အရင်တော့ထက်ကွာပါတယ်
ဘူကာယောဂကြီးဖြစ်နေပြီဆိုတာသိလာတဲ့ခါကျတော့ပို့ပြီးသတိထားပြီးလုံးလာရတဲ့တခြားအကြောင်းအရာတွေရောဘာတွေရှိတယ်လို့ပြောနိုင်ပါလဲရှင့်
ဟုတ်ကဲ့ဟိုနေ့နေ့တူရတာပေါ့နော်ဒါတော့ဟိုတာမန်လူတယောက်နေနေပဲပေါ့ဥပမာဈေးသွားတာအစအရင်တော့အထက်အများကြီးပို့ပြီးတော့စိတ်ပူရတယ်အပြင်သွားရလို့ရှင်အများနဲ့သတိချက်နေရတာပေါ့လေအရင်တော့ကဒီလောက်ကြီးသိထားစရာမရှိပေမဲ့အခု new normal ဒါတော့ကိုယ့်ရဲ့မသိစိတ်ကလည်းအလိုလိုနဲ့လုံးမိနေရပေါ့လေဒီလိုမျိုးသတိထားရတယ်ရော
Maryland ပြည်နယ် Frederick Memorial ဆေးရုံကအကူဆက်ယောဂအထုကုဒေါက်တာခိုင်စင်ဆန်းဖြစ်ပါတယ်ရှင်ကိုဗစ်ကယောဂကြာရှည်လာတဲ့အတွက်အတော်အလာဆင်ခြင်ထိ ंछ ုပ်နေရတဲ့အခြေအနေပေါ်ညှိငွေလာကြမယ်ဆိုတာနားလည်ပေမဲ့ယောဂမကူအောင်ကာကွယ်လှုပ်ဆောင်တဲ့နာတွေကိုမပေါ်ချဖို့အရေးကြီးတယ်လို့လည်းသူကပြောပါရရှင်ကျွန်မဆုမြတ်ပါပါ